ရုပ်နိုင်ငံကနာမည်ကြီးလူကြိုက်များတဲ့ TikTok app တွေကိုအမေရိကန်အောက်လွှတ်တော်ရဲ့ဖုန်းတွေမှာအသုံးပြုခွင့်ပိတ်ပင်လိုက်တယ်လို့အောက်လွှတ်တော်အချုပ်ရဲ့ရုံးကပြောပါရယ်။အမေရိကန်အစိုးရနဲ့ဆက်ဆက်နေတဲ့ပစ္စည်းအားလုံးမှာပါပိတ်ပင်မဲ့ဥပဒေတရမချခင်ထွက်လာတော့မယ်လို့လည်းပြောပါရယ်။လူကြုံရေးနဲ့ပတ်သက်ပြီးတော့အနေများလာတဲ့အတွက်အောက်လွှတ်တော်ရဲ့ကြီးကြပ်မှုအောက်က
Electronic
PC အားလုံးကနေ TikTok app တွေကိုဖျက်ပစ်ဖို့အောက်လွှတ်တော်အမှတ်တွေနဲ့ဝန်ထမ်းအားလုံးကိုအုပ်ချုပ်ရေးအဖွဲ့အကြီးအကဲ CEO ကအင်္ဂါနေ့မှအကြောင်းကြားခဲ့တာပါ။ Beijing အခြေစိုက် ByteDance Limited by TikTok app တွေကိုပြည်내အစိုးရပိုင်း PC တွေကနေအသုံးမပြုဖို့တားမြစ်ချက်တွေထွက်လာပြီးတဲ့နောက်အောက်လွှတ်တော်ကအခုလိုဆောင်ရွက်လိုက်တာပါ။ပြည်ခဲ့တဲ့သတင်းမှတ်ထိပ်ပြည်내အစိုးရအုပ်ချုပ်မှုအောက်က Electronic PC တွေကနေ TikTok app အသုံးပြုမှုဒစိမ့်တပိုင်းတားမြစ်ထားတဲ့ပြည်내က19ခုထိရှိပါတယ်။ TikTok app ကိုအသုံးချပြီးတော့တရုတ်အစိုးရကအမေရိကန်ပြည်သူတွေကိုခြေရာကောက်တာမျိုးတွေလောက်လာမှဆိုရင်အဲ့အတွက်အဲ့ဒီလိုတားမြစ်လိုက်တာပါ။ပြည်ခက်တဲ့အပတ်ကအထက်လွှတ်တော်ကအတည်ပြုလိုက်တဲ့အစိုးရအသုံးစည်းဒေါ်လာ ၁.၆ထရီလီယံထက်မှာဖက်ဒရယ်အစိုးရပိုင်းအီလက်ထရောနစ်ပစ္စည်းတွေမှာTikTok app တွေတားမြစ်မဲ့တတ်မှတ်ချက်တွေလည်းပါပါတယ်။သမ္မတအကျိုးပတ်တိုင်းလက်မှတ်ထိုးအတည်ပြုပြီးရင်တော့ဒီတားမြစ်ချက်တွေကဥပဒေအဖြစ်သက်ဝင်လာတော့မှာပါ။TikTok ကတော့ဒီကိစ္စနဲ့ပတ်သက်လို့ချက်ချင်းတုံ့ပြန်ပြောဆိုရမှရှိသေးပါဘူး။အမေရိကန်လွှတ်တော်အမှတ်တွေကလည်းTikTok app တွေကိုတနင်္ဂနွေလုံးမှာတားမြစ်ဖို့အကြံပြုတင်ပြထားကြပါတယ်။